အမေရိကန်ပြည်ထောင်စုကရင်းယူပိတ်ဆို့မှုအသစ်တွေလုပ်ဖို့ချင်းချောက်တာတွေရှိနေပေမဲ့လည်းဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးထုလွတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဗင်နီဇွဲလားနိုင်ငံသားဝင်ကြီးကမနေ့တုန်းကပြောလိုက်ပါတယ်။အမေရိကန်နဲ့ဗင်နီဇွဲလားရဲ့ဆက်ဆံရေးကိုလည်းပြန်ပြီးတော့တုံ့တက်ဖို့အစီအစဉ်တွေရှိတယ်လို့လည်းသူကဆိုပါတယ်။ဇူလိုင်လ30ရက်နေ့မှာကျင်းပဖို့စီစဉ်နေတဲ့ဗင်နီဇွဲလားရဲ့ထုလွတ်တော်ကိုသမရမာဒူရိုကဆက်ပြီးတော့လုပ်နိုင်မယ်ဆိုရင်ပြင်းထန်ပြီးတော့စီးပွားရေးဆိုင်ရာအပြောင်းအလဲဖြစ်စေမယ့်လုပ်ရက်တွေကိုဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်မှုအတိုင်းဆက်ပြီးတော့လှုပ်ဆောင်သွားဖို့ဆင်နွှဲမယ်လို့အင်္ဂလိပ်ရရှိတွေကအမေရိကန်ကပြောခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုအာဏာရှင်လုံးဝဖျက်သွားစေမယ့်လမ်းကြောင်းအဖြစ်မခံနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အစိုးရရရှိသူကပြောပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအပါအဝင်ဗင်နီဇွဲလားအစိုးရရရှိတော်တော်များများကိုအရေးယူပိတ်ဆို့ဖို့အမေရိကန်ဘက်ကပြင်ဆင်နေတဲ့အကြောင်း Reuters သတင်းမှောင်တွေကဖော်ပြထားပါတယ်။စီးပွားရေးအရကျေကျေပြန့်ပြန့်အရေးယူမှုတွေလုပ်ဖို့လဲအမေရိကန်ဘက်ကစဉ်းစားနေတဲ့အကြောင်းဒီစီးပွားရေးအားလုံးဆောင်ရွက်ဖို့အဆင်သင့်ဖြစ်နေတဲ့အကြောင်းကိုလဲ Reuters သတင်းမှာဖော်ပြထားပါတယ်။